အီရန်နဲ့ဆက်ဆက်မှုရှိတဲ့ဟူသီစစ်သွေးကြွားတွေရဲ့ရန်ကနေကာကွယ်ဖို့ယေမန်နိုင်ငံကမ်းလွန်ကနိုင်ငံကရေပိုင်နဲ့ထဲမှာအမေရိကန်ရေတပ်ဖြစ်သမောတစည်းကင်းလှည့်မယ်လို့ကာကွယ်ရေးဌာနကတာဝန်ရှိသူတယောက်က VOA ကိုတောက်ချာနေကပြောကြားခဲ့ပါတယ်။ယေမန်နိုင်ငံအနောက်တောင်ဘက်မှာရှိတဲ့ Bab el Mandeb ရေလက်ကြားကို USS Cole ဖြတ်သင်းမောတောက်ချာနေကရောက်ရှိသွားပြီးတော့တာဝန်အရအဲ့ဒီရေလက်ကြားကိုဖြတ်သန်းသွားလာနေကြတဲ့သင်းမောတွေဘေးကင်းလုံခြုံစွာသွားလာနိုင်အောင်ကူညီလမ်းပြတာအပအဝင်သူတို့ရှိနေတဲ့ဆိုတာမြင်သာအောင်ပြသတဲ့စစ်စင်ရေးကိုလုပ်မယ်လို့အမည်မဖော်တဲ့တာဝန်ရှိသူက VOA ကိုပြောပါတယ်USS ကိုဖြတ်သင်းမောမှာဝေဟင်ပြစ်နဲ့မြေပြင်ပြစ်နိုင်တဲ့လက်နက်တွေကိုတပ်ဆင်ထားတဲ့အတွက်တိုက်ခိုက်လာနိုင်ခြေရှိတဲ့ရန်တွေကိုတုံ့ပြန်နိုင်တယ်လို့လည်းပြောပါရယ် Bab el Mandeb ရေလက်ကြားစီကိုမကြခင်စစ်သင်္ဘောတစင်းဒါမှမဟုတ်ဖြတ်သင်္ဘောတစင်းဆေလွတ်ဖို့အတွက်အမေရိကန်ကစီစဉ်နေစင်မှာပဲတင်းနှလာနေတော့ကပင်လယ်နီထဲမှာရှိတဲ့ဆော်ဒီစစ်သင်္ဘောတစင်းအပေါ်ဟူသီတပုံတွေရဲ့အသေးခံတိုက်ခိုက်မှုနဲ့သင်္ဘောမှုရန်နှစ်ယောက်တေဆုံးခဲ့ပြီးတဲ့နောက်မှာအမေရိကန်က USS ကိုစစ်သင်္ဘောကိုအဲ့ဒီရေလက်ကြားနားကိုမြ мян ဆန်ဆန်ဆေလွတ်ခဲ့တာဖြစ်ပါတယ်ကုန်းပေါ်မှာလဲသွာလာနိုင်တဲ့ USS Comstock နဲ့ USS Marken Island သင်္ဘောနှစ်ဆင်းကိုလဲအနားက Aden ပင်လယ်ကွေ့ထဲမှာရှိနေကြပါတယ်ရှင်